တရုတ်ရဲ့ဖွံ့ဖြိုးမှုကျလာရတဲ့အကြောင်းနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တွေတညီတညွတ်ပြောကြတဲ့အကြောင်းကတော့ကိုဗစ် -19 ကူးစက်မှုကိုတားဆီးနိုင်ရေးအသွားအလာတမ်းမြေကန့်သတ်မှုတွေကြောင့်ကုန်ထုတ်လုပ်ငန်းတွေနဲ့ပြည်ပတင်ပို့မှုတွေထိခိုက်ခဲ့ရတဲ့ကိစ္စဖြစ်ပါတယ်။2021ခုနှစ်အတွင်းတရုတ်ရဲ့နည်းပညာလုပ်ငန်းကြီးတွေဖြိုခွင်းခံရတဲ့ကိစ္စရဲ့ရိုက်ခတ်မှုနောက်တရုတ်ရဲ့ထိပ်တန်းအင်ဂျင်မြေလုပ်ငန်းကြီးတွေကြားမှာဗန္ဒာရေးအခက်အခဲတွေကြုံတွေ့နေရတဲ့အခြေအနေမှာအခုဆုတ်ယုတ်ချဆင်းမှုကထပ်ပြီးတော့ဖြစ်လာတာလို့လည်းသူတို့ကပြောပါတယ်။တရုတ်ရဲ့ဒေါ်လာ18 trillion စီးပွားရေးဟာအမေရိကန်ပြည်ရင်ကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးဖြစ်ပြီးအရင်3လနဲ့နှိုင်းယှဉ်ရင်ဧပြီလကနေဇွန်လအတွင်း 2.6 ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါတယ် S&P Global Market Intelligence လုပ်ငန်းကြီးရဲ့အာရှပစိဖိတ်ဆိုင်ရာစီးပွားရေးပညာရှင်အခြေခံနဲ့အမှုဆောင်ညွှန်ကြားရေးမှူး Rajit Biswas ကအခုလိုပြောပါတယ်
China's economy has seen significant disruption since February.
ပြည်နယ်ငယ်မြို့တော်များမှာ COVID-19 ကူးစက်ပြန့်နှံ့မှုဖြစ်ခဲ့တာရဲ့တက်ရောက်မှုကြောင့်ဖေဖော်ဝါရီလကတည်းကတရုတ်ရဲ့စီးပွားရေးမှာအနောက်ရှေ့အဟန့်တားလက္ခဏာတွေကိုတွေ့နေရပါတယ်။လက်လီရောင်းနေတဲ့စက်မှုကွန်ထရိုးလုပ်မှုတွေအပေါ်ထိခိုက်တက်ရောက်မှုတွေဟာ April နဲ့ May လအတွင်းမှာတိတ်ကိုပြင်းထန်ဆိုးဝါးပါတယ်။ Shanghai မှာဆိုရင် April လတဲ့စစ်ကဲစီမံခန့်ခွဲမှုနဲ့တည်ယူပို့ဆောင်ရေးမှာစူးစူးဝါးဝါအဟန့်တားတွေဖြစ်ခဲ့ပါတယ
်။ Shanghai ဟာတရုတ်ရဲ့အဓိကစိတ်ကမ်းမြို့ဖြစ်ပါတယ်။ဧပြီလအတွင်းရှန်ဟိုင်းမှာအသွားအလာတမ်းမြေကန့်သတ်ချက်ကိုဗဟုအစိုးရကညွှန်ကြားခဲ့တာပါတရုတ်ရဲ့စီးပွားရေးဟာ2003ခုနှစ်ကနေ2010ပြည့်နှစ်အတွင်းနှစ်စဉ်10ရာခိုင်နှုန်းနီးပါးဖွံ့ဖြိုးခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့အချက်အလက်တွေကဖော်ပြပါတယ်2019ခုနှစ်အထိနှစ်စဉ်ဖွံ့ဖြိုးမှုကတဖြည်းဖြည်းနှေးကွေ့လာခဲ့ပြီးကယော့ဂါဒန်ပထမဆုံးခံရတဲ့2020ပြည့်နှစ်မှာတော့တရုတ်ရဲ့ဖွံ့ဖြိုးမှုက 1.2 ရာခိုင်နှုန်းသာရှိခဲ့ပြီးပြီးခဲ့တဲ့2021ခုနှစ်မှာတော့ 8.1 ရာခိုင်နှုန်းကိုပြန်ပြီးရောက်ရှိလာပါတယ်။အသွားအလာတမ်းမြေပိတ်ပင်မှုလော့ခ်ဒေါင်းအချိန်ငယ်ချမှတ်ကျင့်သုံးနေတဲ့တရုတ်မှာအလုံးလက်မဲ့နှုန်း900ရာခိုင်နှုန်းနီးပါးကိုရောက်ခဲ့တဲ့2021ခုနှစ်နှစ်ကုန်ပိုင်းနဲ့ရှင်ရင်ပြီးခဲ့တဲ့ဧပြီလအတွင်းအလုံးလက်မဲ့နှုန်းက600ရာခိုင်နှုန်းကိုရောက်ရှိခဲ့ပါတယ်။အထူးသဖြင့်ငယ်ရွယ်တဲ့လုပ်သားတွေနဲ့လုပ်ငန်းငယ်တွေပိုပြီးအထင်အရတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ဘေကျင်းရှန်ဟိုင်းနဲ့ချန်ရှားမြို့တို့ကလူတွေကို VOA ကဒီသတင်းပါအတွင်းဆက်သွယ်မေးမြန်းတာမှာတော့အလုပ်အကိုင်အရေးနဲ့ပတ်သက်ပြီးသိရှိထားပေမဲ့သူတို့အလုပ်တွေကတော့တည်ငြိမ်တယ်လို့ယူဆကြောင်းပြောကြပါတယ်။အမည်မဖော်လိုတဲ့ fashion ပစ္စည်းတင်သွင်းသူတို့ကတော့သူနဲ့ရင်းနှီးသူတွေကြားအလို့အကင်မရှိဖြစ်တဲ့ဆိုတာမကြားမိသလိုမကြင်မနက်ပြောတဲ့ဆိုတဲ့လည်းမကြားဘူးလို့ပြောပါတယ်အသွားအလာတမ်းမြေပိတ်ပင်မှုတွေကြောင့်အပြင်မသွားနိုင်တဲ့အချက်ဒါမှမဟုတ်လဲနောက်ဆုံးအလုတ်လက်မဲ့ဖြစ်ပြီးဝင်ငွေနှဲသွားမဲ့အရေးစိုးရိမ်တာတွေကြောင့်တရုတ်စားသုံးသူတွေဟာအရင်လိုငွေမသုံးကြတော့ဘူးလို့ပြင်သစ်ရင်းနှီးမြှုပ်နှံမှုပန်း NDC ရဲ့ဟောင်ကောင်အခြေစိုက်အာရှပစိဖိတ်ဆိုင်ရာစီးပွားရေးပညာရှင်များအခြေအခဲအလီစီယာဂရာစီယာဟီရိုရိုကပြောပါတယ်အသွားအလာတမ်းမြေကန့်သတ်မှုဖြေလျှော့လိုက်ပြီးဖြစ်တဲ့ဇွန်လအတွင်းမှာပဲလက်လီအယောင်က3ရာခိုင်နှုန်းလောက်သာရှိပါတယ
် It is very clear that the household sentiment
ဒီကိစ္စဟာဆိုရင်အိမ်တောင်စုတွေအနေနဲ့အခြေအနေပေါ်မှာစိတ်ချယုံကြည်မှုသိပ်ပြီးနင်းနေသေးတဲ့အချက်ကိုရှင်းရှင်းလင်းလင်းပေါ်လွင်စေပါတယ်အကြောင်းကတော့နေရာတိုင်းမှာလူစုလူဝေးလိုက်စမ်းသပ်မှုတွေရှိနေဆဲဖြစ်ပြီးအနာဂတ်မှာအသွားလာတက်မြက်ကန့်သတ်မှုလော့ခ်ဒေါင်းတွေလည်းတေးချာမရေရာမှုမရှိသေးတာကြောင့်ဖြစ်ပါတယ်လို့သူမကပြောခဲ့တာပါတရုတ်စီးပွားကျဆင်းမှုကြောင့်ကမ္ဘာဈေးကွက်တွေမှာပါစိုးရိမ်စရာဖြစ်လာကြောင်း2020မှာ COVID-19 ထန်းသင့်ခြင်းကကျဆင်းခဲ့တဲ့နှုန်းအတိုင်းပြန်ပြီးတက်မလာတာကြောင့်ဖြစ်တယ်လို့စင်ကာပူက Credit Sites သုတေသနလုပ်ငန်းကြီးရဲ့အကြီးတန်းသုံးသပ်သူဇာလီနာဇန်ကပြောပါတယ်အင်အချွေးပေးဖို့ပြက်ကွက်တာတွေကြောင့်အင်ယာတွေအပါအဝင်ပိုင်ဆိုင်မှုတွေရဲ့တန်ဖိုးအပေါ်ချင်းချောက်မှုဖြစ်တယ်လို့လည်းသူမကပြောပါတယ်။တရုတ်နိုင်ငံမှာသင်းမောတင်ပို့မှုနဲ့ကုန်ထုတ်လုပ်မှုတွေမှာအတားအဆီးအနှောက်အယှက်တွေဖြစ်ခဲ့တာဟာကမ္ဘာဒေသအတော်များများမှာကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုကိုလည်းအဆင်မပြေဖြစ်စေပြီးငွေကြေးဖောင်းပွားမှုနဲ့စီးပွားချမှုစိုးရိမ်ချက်တွေကိုထပ်တိုးစေပါတယ်။တရုတ်အာဏာပိုင်တွေကတော့အခြေခံအဆောက်အုံဆိုင်ရာမှာငွေကြေးသုံးပြီးစီးပွားရေးကိုတွန်းအားပေးနေပါတယ်။ပြည်တွင်းအသတင်းထုတ်လုပ်မှု GDP ဟာဆိုရင်ပြန်လည်နလန်ထမှုနှေးကွေ့နေတဲ့လက္ခဏာဖြစ်တယ်လို့လည်းဇန်ကပြောပါတယ်။
think I'm sure this is going to
be ဘဝရေးပြန်လဲနလန်ထလာမယ်ဆိုတာကသိကြပါတယ်ဒါပေမဲ့ပြန်လဲနလန်ထလာတဲ့နှုံကတော့ဒီနှစ်ပထမ၄လပါအတွင်းဈေးကွက်ကမျောလင့်ထားခဲ့တဲ့အတိုင်းတော့ဖြစ်လာမှာမဟုတ်ပါဘူးလို့သူမကပြောသွားတာပါနောက်ထပ်အသွာလာတက်မြင့်ပိတ်ပင်မှုတွေဖြစ်လာရင်လဲရှန်ဇန်ဒါမှမဟုတ်လဲရှန်ဟိုင်းမြို့ကြီးတစ်ခုလုံးထဲရက်ွက်တေလောက်ကိုပဲပိတ်ပင်ကန့်သတ်မဲ့အနေအထားလို့လဲသူမကပြောပါတယ်ဒါပေမဲ့လဲဒီနှစ်အတွင်းဖွံ့ဖြိုးမှု 5.5% ခန့်လုံးဆိုတဲ့တရုတ်ရဲ့ရီမှန်းချက်ကတော့တိတ်ပြီးရီမှန်းချက်ကြီးလွနေတယ်လို့လဲသူမကထောက်ပြပါတယ်ဇူလိုင်လကနေစက်တင်ဘာလအထိနှစ်စဉ်စီးပွားရေးဖွံ့ဖြိုးမှုက 5.3% ခန့်လုံးရှိရေးနဲ့2022ခုနှစ်နောက်ဆုံးလပိုင်းတွင်မှာဖွံ့ဖြိုးမှုက5.9%ခန့်လုံးရှိရေးပြောဆိုထားတဲ့ရင်းနှီးမြုပ်နှံမှုဘဏ်အေဒီတာအဘော်ကိုတရုတ်အစိုးရပိုင်း China Daily ကပြီးခဲ့တဲ့သတင်းပတ်အတွင်းဖော်ပြခဲ့ပါတယ်ရှင်။